Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်ရဲ့အစဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားပေါ်စီးရေးရာအရေးယူဖို့မသိရသေးကြောင်းသမ္မတထရန့်ကပြောပါတယ်အင်အားပြင်းထန်တဲ့ဟာရီကိန်းအာမာဟာကာရီဘီယံကျွန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးပေါ်တိုရီကိုကျွန်းကိုမကြာခင်မှာဝင်ရောက်တိုက်ခတ်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒေါ်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခဲ့ပြီးသူနာအာဇာကွင်းမှာအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေလည်းတွေ့ဆုံခဲ့ပါတယ်လို့ထူးခြားတဲ့သတင်းတွေကိုဦးကျော်စံသားနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်အစိုးရကရကန်းပြည်နယ်အရေးကိုအနီးကပ်စောင့်ကြည့်နေတယ်လို့သမ္မတအင်ဘူရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောပါတယ်
။ I know this is something that we're monitoring closely but I'm not aware of any specific conversations that are planned.
တနင်္လာနေ့အပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူရကန်းအရေးနဲ့ပတ်သက်တဲ့နိုင်ငံတကာတုံ့ပြန်ချက်နဲ့အမြင်တွေကိုလည်းတင်ပြပေးအောင်မှာပါ။အခုတော့ဂျာတာပတိနေမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးကျော်ဇန်သာတို့ကပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားပေါ်စီးရေးရရေးယူမယ်အလားအလာနဲ့ပတ်သက်လို့အခြေအနေကိုစောင့်ကြည့်အောင်မှာဖြစ်ပြီးစီရေးရရေးယူမယ်ကိစ္စဟာသူ့အတွက်ပထမရွေးချယ်မယ်နီလာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာသတင်းတောက်တရမင်းမြန်ချက်ကိုဖြေကြားခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပြီးနောက်သမ္မတအင်ဘီရောမှာမစ္စတာထရမ့်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတရှီနဲ့မြောက်ကိုရီးယားအရေးဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးလာမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူ့အနေနဲ့လုပ်နိုင်စွမ်းရှိမရှိဆိုတာကိုတော့မသိသေးကြောင်းသမ္မတထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်။သမရရှိနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းနဲ့ဆွေးနွေးမှုဟာအားရစရာကောင်းပြီးအချိန်လဲကြာခဲ့တဲ့အကြောင်းသမရထွန်းကပြောပါတယ်။မြောက်ကိုရီးယားရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုတာကိုသမရရှိအနေနဲ့အယံနှုံးပြီးသဘောတူကြောင်းကိုရီးယားကျွန်းဆွယ်မှာဖြစ်ပေါ်နေတာကိုတရုတ်သမရအနေနဲ့လည်းမလိုလားကြောင်းသမရထွန်းကထပ်လောင်းပြောကြားခဲ့ပါတယ်
။တမိုင်းမှာအပြင်းထန်ဆုံး Atlantic သမုဒ္ဒရာမုန်တိုင်းကြီးဖြစ်တဲ့ Hurricane Irma တိုက်ခတ်ခံရပြီးနောက် Caribbean ပင်လယ်ရဲကဘဗျူရာကျွန်းဟာလုံးဝအဆက်အသွယ်ပြတ်တောက်နေပါတယ်။တအားပြတ်တောက်ပြီးပြင်ပကဘာနဲ့ဆက်သွယ်စရာနည်းလမ်းတွေအလုံးကင်းမဲ့သွားကြတာဖြစ်ပါတယ်။ဒီအာမဟာရီကင်းကြောင့်စိန့်မာတင်နဲ့စိန့်ဘတ်ကျွန်းတွေအပါအဝင်ပြင်သစ်ပိုင်းအနောက်အိန္ဒိယကျွန်းစုမှာအထူးအခိုက်အပျက်စီးပြင်းထန်လိမ့်မယ်လို့ဆိုရင်းနေကြောင်းပြင်သစ်သမ္မတအီမနီယယ်မာခရွန်ကဆိုပါတယ်။ဟာရီကင်းအာမနောက်ထပ်ဝင်ရောက်မဲ့နေရာကတော့ပေါ်တိုရီကိုဖြစ်ပြီးဒေသစံတော်ချင်းဗုဒ္ဓဟူးနေ့မွန်လွယ်ပိုင်းကစလို့လေကြီးမိုးကြီးကြားအောင်နေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နယ်ပယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုဟာလောလောဆယ်မှာဘာသာရေးအခက်အခဲကြုံနေရပြီးတကြုံလုံးမိပြတ်သွားခဲ့ရင်ပြန်လည်ပြင်ဆင်ဖို့အနည်းဆုံး6လအချိန်ယူရလိမ့်မယ်လို့ဆိုထားပါတယ်။ပြင်းအားအစင်ကသတ်မှတ်ထားတဲ့ဟာရီကိန်းအာမာဟာတနာယီ295ကီလိုမီတာမိုင်ပေါင်း180နှုန်းနဲ့တိုက်ခတ်နိုင်ပါတယ်။ဒီမုန်တိုင်းဟာဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့မိုင်ယာမီတို့ကိုတော့တနင်္ဂနွေနေ့မှရောက်လာမယ်လို့ခန့်မှန်းထားပါတယ်။
အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်ရှိနေကြတဲ့လူငယ်၈သိန်းလောက်သူတို့တိုင်းပြည်အသီးသီးကိုပြန်မပို့ခံရရေးအတွက်လွတ်တော်အနေနဲ့လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံအတွင်းမိဘအနေနဲ့အတူတရားမဝင်လိုက်ပါလာကြတဲ့လူငယ်တွေပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့စစ်မှုထမ်းခွင့်ပြုထားတဲ့ဒါကာလို့ခေါ်တဲ့အစီအစဉ်ကိုသူ့အစိုးရကအင်္ဂါနေ့မှာပြန်လည်ရုပ်သိမ်းပေးလိုက်တဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါ။လွတ်တော်အနေနဲ့ဒီကိစ္စကိုကင်တွယ်ဖြေရှင်းပေးလိမ့်မယ်လို့သူယုံကြည်ကြောင်းမြောက်ဒါကိုတာပြည်နယ်ကိုသွားပြီးအခွန်ကောက်ခံရေးပြည်ပြင်ပြောင်းလဲမဲ့အစီအစဉ်အတွက်မိန့်ခွန်းပြောကြားဖို့မထောက်ခါခင် Air Force 1လေယာဉ်ပေါ်မှာသမ္မတထရန့်ကပြောကြားလိုက်တာပါတကူကိုဆုံးဖြတ်ပြီးလှုပ်ဆောင်နိုင်မယ်ဆိုရင်သူ့အနေနဲ့လက်မထိုးပေးဖို့အစဉ်သင့်ရှိကြောင်းနဲ့လူအတော်များများလည်းပျော်ရွှင်ကြမှာဖြစ်ကြောင်းအင်ဂျီတော်ကမထောက်ခါခင်လွတ်တော်ခေါင်းဆောင်တွေကိုပြောကြားခဲ့တယ်လို့သမ္မတထရန့်ကသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပြောပါတယ
် Hurricane Harvey ဒဏ်ကဒုက္ခသည်တွေကစေထောက်ပံ့ရေးဘော်သဘောတူညီမှုအပါအဝင်ဒီဇင်ဘာလလည်းအထိအမေရိကန်ပြည်ထောင်စုအစိုးရရဲ့ငွေကြေးကျွေးမီပမာဏတိုးမြင့်သမှတ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေသဘောတူညီမှုရရှိလိုက်ကြပါပြီ။ပါတီနှစ်ရအမတ်တွေနဲ့အင်ပီရောမှဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးရင်းအခုလိုသဘောတူညီခဲ့ရတာဖြစ်ပါတယ်။ Conservative Republican တွေကအကျွေးစီးရင်ထဲမှာလေဘေးအထောက်ပံ့ပေါင်းထည့်မှုကိုဆန့်ကျင်ခဲ့ကြပြီးဒီမိုကရက်ခေါင်းဆောင်တွေကတော့လေဘေးအထောက်ပံ့ကိုယာယီအကျွေးစီးရင်ထဲမှာပေါင်းထည့်ဖို့ထောက်ခံအပ်ပေးခဲ့ကြပါတယ်။အုတ်ချွေးပိုင်းမှာဆောင်ချနိုင်အုတ်ချွေးရဆိုင်မှာကိုဆောင်ချနိုင်ဖို့အတွက် အကျွေးပမာဏတူမြင့်ရေးပေါ်ဒီမိုကရက်တွေရဲ့ထောက်ခံအပြစ်မှုလိုအပ်နေတာဖြစ်ပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ရှာရှူမန်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နင်စီပလိုစီရောရီပပ်ဘလစ်ကန်တွေနဲ့သမ္မတဒေါ်နယ်ထရန့်တို့ကိုထောက်ခံမဲ့ပေးဖို့သဘောတူညီကြရတာဖြစ်ပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကမတိမချင်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တသိန်း2000ခွဲလောက်အထိထွက်ပြေးတင်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ကပြည်ပခါရီနဲ့ပတ်သက်လို့တူရကီသမ္မတရီဆက်တယက်အာဒဝန်နဲ့မနေ့တုန်းကတိခါမှာခင်ဗျာအင်္ဂါနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာဒေါက်ဆန်းစုကြည်ကပြောဆိုခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါတူရကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ပြည်ပခါနဲ့ဆက်နွယ်ပြီးတခြားပြည်ပနိုင်ငံကသတင်းတပ်ပုံအမားတွေကိုဖြန့်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လဲဒေါက်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ကြောင်းလဲနိုင်ငံတော်အတမီကန်ရုံးကြေညာချက်မှာဖော်ပြထားပါတယ်သတင်းအမားတွေအတုအယောင်တွေကြောင့်အကြမ်းဖက်သမားတွေအကျိုးအတွက်အထောက်ကူဖြစ်စေနိုင်ကြောင်းလဲတူရကီသမ္မတကိုပြောဆိုခဲ့ပါတယ်တူရကီသမ္မတကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်နေကြောင်းနဲ့ဒေါက်ဆန်းစုကြည်အနေနဲ့လူအခွင့်အရေးအတွက်နှစ်ပေါင်းများစွာဦးဆောင်ကြိုးပမ်းခဲ့သူတူအဖြစ်အမျှော်မြင်ကြီးကြီးနဲ့ချင်းကပ်ဖြည့်ရှင်းလိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုခဲ့တယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံကအတိုင်းဝိုင်းမှာတုံ့ပြန်မှုတွေထွက်ပေါ်နေတာမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပြင်မှာလည်းလူပေါင်းထောင်နဲ့ချီပြီးမနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စုရဲ့အထင်ကြီးနိုင်ငံရေးသမားကြီးတွေဖြစ်ကြတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်ရိုက်စ်တို့ကသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ကင်းကြောင်းမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစီအဖီဖီစာရေးသားခဲ့ကြပါတယ်။ရခိုင်မြောက်ပိုင်းပြည်ထနာမှာကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးလူ့အခွင့်အရေးအတွက်တာဝန်ရှိသူတွေကိုတာဝန်ရှိမှုတွေကိုအတိအကျလှုပ်ဆောင်ကြောင်းပြသဖို့သူခေါ်ရိုဟင်ဂျာတွေပါဝင်လူနည်းစုလူမှုအစိုင်းဝိုင်းတွေကိုအကာအကွယ်ပေးဖို့ဂျွန်မက်ကင်းကတိုက်တွန်းထားပြီးမြန်မာအစိုးရရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုကိုသူ့အနေနဲ့ဆက်လက်ကူညီသွားမယ်လို့လည်းပြောကြားထားပါတယ်။ Advice ကလည်းဒေါက်ဆန်းစုကြည်ရဲ့အစိုးရနဲ့စစ်တပ်ဟာမြန်မာနိုင်ငံသားအလုံးကိုဘာသာလူမျိုးမရွေးအကာအကွယ်ပေးဖို့နဲ့သူခေါ်ရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။အလားတူစွာပဲရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုသူတို့အစိုးရအနေနဲ့အနိကဆောင်ကြည့်နေတယ်လို့အင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကအင်္ဂါနေ့ပြုလုပ်ခဲ့တဲ့သမ္မတအင်ပီရောသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုစက်တင်ဘာလ5ရက်ကနေ9ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမနေ့ဗုဒ္ဓဟူးနေ့ကရန်ကုန်မြို့သုဝနအားကစားကွင်းအတွင်းအိန္ဒိယနယ်ပေါ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲတစ်ခုကျင်းပခဲ့ပါတယ်။သူအနေနဲ့တမိုင်းအစင်လာကြီးမာပြီးဘာသာရေးအရာအရေးပါလာတဲ့ရန်ကုန်မြို့ကိုလက်ပတ်ခွင့်ရတဲ့အတွက်အထူးဝမ်းသာမိကြောင်းတွေ့ဆုံမှုအတွင်ပြောကြားလိုက်ပြီးအိန္ဒိယမြန်မာဆက်ဆံရေးဟာသူ့အဆိုအရ 5Bs လို့ခေါ်တဲ့ B5 ခုနဲ့စတဲ့စကလုံး5ခုအပေါ်အခြေခံထားကြောင်းဒါပေမဲ့လည်းအဲ့ဒီ B5 ခုထဲမှာအရေးပါတဲ့ B တစ်ခုလစ်လပ်နေကြောင်းတက်ရောက်လာတဲ့လူအုပ်ကြီးကိုဝန်ကြီးချုပ်မော်ဒီကပြောကြားခဲ့ပါတယ်။သူပြောတဲ့ B5B ဆိုတာကတော့ဗုဒ္ဓဇင်ဗုဒ္ဓဘာသာbusiness စီးပွားရေးဘောလီဝုဒ်လို့ခေါ်တဲ့အိန္ဒိယရုပ်ရှင်ကားတွေဘာရတ်နာတ္ယမ်လို့ခေါ်တဲ့အိန္ဒိယဂန္ဓဝင်အကနဲ့ဘာမာတစ်မြန်မာနိုင်ငံကကျွန်းတစ်တို့ဖြစ်တယ်လို့ဆိုပါတယ်ဝန်ကြီးချုပ်မိုဒီပြောတဲ့လက်လက်နေတဲ့ဘီတစ်ခုကတော့ဘာရုစ်လို့ခေါ်တဲ့ယုံကြည်မှုဖြစ်တယ်လို့ပြောပါတယ်ဒါပြင်အင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့အတူတကွာကြိုးပမ်းခဲ့ကြတဲ့တမိုင်းဆင်လာကြီးမားခဲ့ပုံကိုလည်းတက်ရောက်လာကြတဲ့ပြည်သက်ကြီးကိုပြောကြားခဲ့ပါတယ်သူအနေနဲ့အိန္ဒိယနယ်ပယ်တွေကိုရန်ကုန်မြို့မှာအခုလိုဒုစုဒဝေးတွေတွေ့ဆုံခွင့်ရတာဟာအိန္ဒိယနိုင်ငံငယ်လေးကိုရောက်နေတယ်လို့ခန်းစားရကြောင်းလဲမြန်မာနိုင်ငံအတွင်းကအိန္ဒိယနယ်ပယ်တွေများပြားတဲ့အခြေအနေကိုတင်စားပြောကြားခဲ့ပါတယ်ပူထုနေအစောပိုင်းတုန်းကတော့ဝန်ကြီးချုပ်မိုဒီဟာနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးပူတွဲသတင်းစာရှင်းလင်းပွဲကျင်းပတာမှာမြန်မာပြည်အတွင်းမှာအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင် low sound toma pipi, a jump at day yet, change our moon, jung to nea jima, in yanin, yamane to a kaima yadi be at way, a two jesu dinjao, don san sujiga, put to the rena, shinema, pio jagabari.
Tinshara, in yad the rena, shama do subsha kanaraki sago, sutara nina, the rena maria, yapet lucia, dead juadu, usambi, indianangam, yuji, mia, biama, burunia, sana biaga yavare. Gauri Lankesha, Hindu Amuda, Chibu Nanga, Bopum, Winlin, Wivandu, Chibi, Ingani Yarunga, Bengaluru, Mio Sumani, in Sima, Motosanga, Sila Duga, Lukian Sapiadora Pipare, Tuzakana had the Vara Golem, who were no people at Utah Pites, who be media loga tumpian, Chota Dozica.
Direct from Washington, the voice of America.
ကျွန်တော်ဗီဒီယိုနေမယ်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းလိုက်တဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါ။ဗီအိုရဲ့နေကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘမ်းဘီစ.voanews.com အမေရိကန်ကွန်ဂရက်လွှတ်တော်ကထင်ရှားတဲ့လွှတ်တော်အမတ်နှစ်ဦးကလည်းစတေမာ6ရက်နေ့တည့်ရက်ထက်မှာပဲဒေါန်ဆန်းစုကြည်စီကိုရခိုင်အရေးနဲ့ပတ်သက်လို့တီးခြားစာရေးရေးသားပေးဖို့ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အမေရိကန်အနေနဲ့ဘယ်လိုချင်းကပ်လှုပ်ဆောင်သင့်တယ်ဆိုတဲ့အပေါ်တာမာကြီးဟောင်းရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကုကြော်တင်းကစူးစီးတင်ပြပါလိမ
မကထွေထွေညီလာခံမှာဒီအခြေအနေနဲ့ပတ်သက်ပြီးခေါင်းဆောင်တဦးဦးနဲ့ဆွေးနွေးပြောဆိုဖို့ရှိပါသလားဆိုတဲ့မေးခွန်းပေါ်ပြောခွင့်ရဆာရာဆန်ဒါစ်ကပြန်ဖြေသွားတာပါ
I know this is something that we're monitoring closely but I'm not aware of any specific conversation.
ဒါဟာကျမတို့အနီးကစောင့်ကြည့်နေတဲ့အခြေအနေတခုဆိုတာကျမသိပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့ဆွေးနွေးပြောဆိုဖို့စီစဉ်ထားတာမျိုးရှိတယ်လို့ကျမသိမှတ်ထားပါဘူး။ဒါပေမဲ့ပုံမှန်လုပ်နေတယ်လို့ပါပဲ။အဲ့ဒီလိုတွေးဆတာမျိုးရှိလိုက်ရင်တော့သတင်းထုတ်ပြန်ပေးမှာပါ
။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေကအားလုံးအတွက်တကယ်ကိုစိုးရိမ်ဝေရဖြစ်နေတာကြောင့်ပိုပြီးတော့အလင်းမြန်လှုပ်ဆောင်ဖို့လိုနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းဒဲရစ်မစ်ချယ်က VOA ကိုပြောပါတယ်ပထမဆုံးအနေနဲ့လိုရမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေအဖြစ်နဲ့ရောက်နေသူတွေကိုကူညီဆောင်ရှောက်ဖို့ဖြစ်တယ်လို့တန်မတ်ကြီးမစ်ချယ်ကပြောပါတယ
် They're in a desperate situation. Bangladesh is not a rich country. They need support, they need food, they need shelter, they need all these
သူတို့ဟာတကယ်ကိုဆိုးရွားတဲ့အခြေအနေမှာရောက်နေပါတယ်ဘင်္ဂလားဒေ့ရှ်ဟာချမ်းသာတဲ့နိုင်ငံတစ်ခုမဟုတ်ပါဘူးစနရိတ်ခံတဲ့အမိုးအကာတွေအပါအဝင်ဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေအားလုံးသူတို့လိုအပ်နေပါတယ်။ဒါအပြင်သူတို့ရဲ့မူလကြေးရွာတွေစီကိုအချိန်နဲ့တပြေးညီပြန်သွားနိုင်ရေးအတွက်လည်းကျွန်တော်တို့အားပေးသင့်ပါတယ်။ဆိုတော့လူတွေကိုအကူအညီပေးဖို့ကနံပါတ်၁အချက်ပါ
။ဒုတိယအနေနဲ့ကိစ္စရပ်နှစ်ခုနဲ့ပတ်သက်ပြီးအထူးပွန့်ပွန့်လင်းလင်းပြောဆိုဖို့လိုတဲ့ကြောင်းတစ်ခုကရခိုင်မြောက်ပိုင်းမှာနေထိုင်တဲ့အခုအခါဒုက္ခသည်တွေဖြစ်နေကြတဲ့သူ့အခေါ်အားဖြင့်ရိုဟင်ဂျာတွေအပါအဝင်အရီဒီဒါမှာနေထိုင်သူအလုံးကိုအစိုးရအနေနဲ့အကာအကွယ်ပေးဖို့ဖြစ်ပြီးနောက်တစ်ခုကတော့ ARSA အဖွဲ့နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းလူသိရှင်ကြားပြောဆိုဖို့ဖြစ်တယ်လို့မစ္စတာမစ်ချယ်ကအကြံပေးပါတယ
် So if there is abuses we need to certainly speak out on that and bear witness to the tragedy that we're seeing in real time
မတော်မတရားလုပ်တာတွေရှိတယ်ဆိုရင်အဲ့ဒါကိုတေချာပေါက်လူသိရှင်ကြားပြောဆိုရမှာဖြစ်တယ်လို့ကျွန်တော်တို့အချိန်နဲ့တပြေးညီတွေ့နေရတဲ့ဘေးဒုက္ခတွေဖြစ်နေတယ်ဆိုတာကိုလက်တွေ့ပြရပါမယ်အချိန်ထဲမှာပဲ ARSA နဲ့ပတ်သက်ပြီးလူသိရှင်ကြားပြောရပါမယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ခဲ့တယ်ဆိုတာနဲ့ဖြစ်ခဲ့တဲ့အချိန်ကိုကြည့်မယ်ဆိုရင်သူတို့ဟာရိုဟင်ဂျာတွေရဲ့အကျိုးစီးပွားကိုတကယ်ပဲစဉ်းစားဖို့တောင်မရပါဘူး။ဒီပေါ်တုံ့ပြန်ချက်ကလက်ရှိဖြစ်ထားတဲ့ပုံအတိုင်းရှိမယ်ဆိုတာသူတို့သိထားပြီးသားဖြစ်ပါမယ်။ဒါဟာရိုဟင်ဂျာအသံပိုင်းကဘယ်သူကမှအထောက်အကူမဖြစ်ပါဘူး။အကြမ်းဖက်တိုက်ခိုက်တာကနေဘာအဖြစ်မှမရပါဘူး။မြန်မာနိုင်ငံဘက်ကပဲဖြစ်ဖြစ်ရိုဟင်ဂျာဘက်ကပဲဖြစ်ဖြစ်အကြမ်းဖက်လုပ်ရတဲ့တော့ဒါအတွက်အဖြေကိုရမှာမဟုတ်ပါဘူး။
ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအချိန်နဲ့တပြေးညီအကောင့်ထဲပို့ရေးအထူးအလေးထားဖို့လဲမစ္စတာမစ်ချယ်ကထောက်ပြပါတယ
် It's now been lost in the shuffle to a degree. The Dossu I think did mention it just in the past day that they remain committed.
ခုကတော့ဒီကိစ္စကအတိုင်းအတာတစ်ခုထိအာယုံဆိုင်မခံရတဲ့အခြေအနေမှာရှိနေပါတယ်ဒီအပေါ်မှာတန်ဋိဌာန်အခိုင်အမာရှိတယ်ဆိုတာမကြသေးခင်ကပဲဒေါ်ဆန်းစုကြည်ကပြောခဲ့ပါသေးတယ်အဲ့ဒီအကြံပေးချက်တွေကိုအချိန်နဲ့တပြေးညီ ဂယူဒီဇိုင်းနဲ့ဘလို့အကောင့်ထဲပေါ်တဲ့နဲ့ဆိုတာကိုအစိုးရနဲ့အသေးချာပြောဆိုဆွေးနွေးတဲ့လို့ကျွန်တော်ထင်ပါတယ်။ဒါဆိုရင်အပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းနဲ့အရှင်းအဟုန်ကိုရလာမှဖြစ်ပြီးဘသူမှအကြမ်းဖက်နီလန်တုံဖြည့်ရှင်းဖို့အခွင့်အရေးရတော့မှာမဟုတ်ပါဘူး
။ဒီတော့တင်မှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအထက်လွှတ်တော်မတ်အက်ဒရိုက်စ်ကစက်တင်ဘာလ6ရက်နေ့စွဲနဲ့ဒေါအောင်ဆန်းစုကြည်ထံကိုစာတစ်စောင်ရေးသားပေးပို့ခဲ့ပါတယ်။သူခေါ်အားဖြင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်ဆိုင်းဖို့ရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့နဲ့သတင်းတော့တွေကိုတွားခွင့်ပြုဖို့မြန်မာအစိုးရကိုတိုက်တွန်းပါကြောင်းအောက်လွှတ်တော်အမတ်အက်ဒရိုက်စ်ရဲ့စာထဲမှာဖော်ပြထားပါတယ်။အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌထင်ရှားတဲ့အထက်လွှတ်တော်အမတ်ဂျွန်မန်ဂိန်းကလည်းစက်တင်ဘာလ6ရက်နေ့စွဲနဲ့ပဲဒေါအောင်ဆန်းစုကြည်ထံကိုစာတစ်စောင်ရေးသားပေးပို့ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ကသူ့အခေါ်အတိုင်းဆိုရင်ရိုဟင်ဂျာလူထုအပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်မိမိရဲ့ပိုကြီးမားလာတဲ့စိုးရိမ်ချက်ကိုဖော်ပြဖို့နှစ်ပေါင်းများစွာကြာပြီဖြစ်တဲ့မိတ်ဆွေတို့အနေနဲ့ဒီစာကိုရေးပါတယ်လို့မစ္စတာမက်ဂိန်းကသူ့စာထဲမှာပြောထားပါတယ်။ဒါအပြင်နော်ဝေးနိုင်ငံသားရေးဝန်ကြီးကလည်းရခိုင်ပြည်နယ်ကလူသားစာနာမှုဆိုင်ရာအခြေအနေပေါ်အထူးပဲစိုးရိမ်နေကြောင်းအကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အတွက်အထူးသဖြင့်အာဏာပိုင်တွေမှတာဝန်ရှိတဲ့ကြောင်းမကြသေးခင်ရက်ပိုင်းထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရခိုင်ပြည်နယ်ကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တူရကီသမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးမကြခင်စာနာရိတ်ခါဆေးဝါးအထယ်ရီစတဲ့တန်ချိန်1000ရှိတဲ့အကူအညီပေးသွားမှာဖြစ်ကြောင်းဗိုဒူးနေကသူပြောကြားလိုက်ပါတယ်တူရကီနိုင်ငံရဲ့ဝန်ကြီးဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးသွားမယ်ကြောင်းကိုဇော်ဝင်းလန်ကတင်ပြထားပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကပြန်လည်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးကင်တွယ်ဖြည့်ရှင်းတဲ့ကိစ္စနဲ့ပတ်သက်လို့တူရကီကမြန်မာအစိုးရကိုဝေဖန်ပြောဆိုမှုတွေမကြာခဏပြုလုပ်လာနေသလိုဒီကိစ္စမှာလည်းထဲထဲဝင်ဝင်ပါဝင်ပတ်သက်လာနေတာဖြစ်ပါတယ်။ရိုဟင်ဂျာတွေအရေးစစ်တပ်ကစစ်ဆင်ရေးပြုလုပ်နေတဲ့လောက်ရအပေါ်သမရရီဆက်တယက်အာဒဝန်ကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပါတယ်
။ Orada bir soykırım var. Buna karşı sessiz duruyorlar. Kardeşlerim, sadece Arakan Müslümanları değil
အဲ့ဒီဒါမှလူမျိုးတုံးစက်ဖြတ်မှုတွေဖြစ်နေပါတယ်အဲ့လိုလူမျိုးတုံးစက်ဖြတ်နေတဲ့ကိစ္စကိုဒီမိုကရေစီဆိုတဲ့အရေးချုပ်ပြီးမျက်စိမှိတ်နေရသူတွေဟာဒီစက်ဖြတ်မှုမှာပူပေါင်းဆောင်ရွက်နေရသူတွေဖြစ်ပါတယ
်တူရကီအစိုးရအနေနဲ့လက်ရှိမှာရိုဟင်ဂျာဒုက္ခသည်တွေအတွက်တန်းချိန်တထောင်ရှိတဲ့အကူအညီတွေကိုပို့ပေးခဲ့ပြီးဖြစ်ပါတယ်အခုဒုတိယအတုပ်အနေနဲ့နောက်ထပ်စာနာရိတ်ခါဆေးဝါးနဲ့အဝတ်အထည်အကူအညီတန်းချိန်1000ကိုတူရကီအကူအညီပေးရေးအေဂျင်စီဖြစ်တဲ့တီကာအဖွဲ့ကပို့ပေးဖို့စီစဉ်နေကြောင်းအန်ကာရာမြို့မှာကျင်းပတဲ့လက်ရှိအာနာယာ AK ပါတီ CEO ဘွဲတခုမှာသမရရီဆက်တိုင်ယက်အာဒဝန်ကဗုဒ္ဓဦးနေကပြောကြားလိုက်ပါတယ
် Bölgede Birleşmiş Milletler dahil neredeyse hiçbir uluslararası kuruluşun ve yardım örgütünün faaliyet göstermesine izin verilmemesi
ဒီတော့ဖြစ်နေတန်ဂျင်းဒဖန်စီရဲ့အကူအညီကိုပို့ပေးမှာဖြစ်ပါတယ်အဲ့ဒီထဲမှာစာနာရေးခါတွေဆေးဝါးတွေအဝတ်အထည်တွေပါပါတယ်မကြခင်မှာကုလသမဂ္ဂအထွေထွေညီလာခံကျင်းပဖို့စီနေပါတယ်။ညီလာခံကဒီလ19ရက်နေ့မှာစတင်မှာဖြစ်ပေမဲ့ကျွန်တော်တို့ကတော့အဲဒီကို19ရက်နေ့မှာသွားမယ်။အထွေထွေညီလာခံဟာအခုလိုအရေးပါတဲ့ကိစ္စကိုဆွေးနွေးဖို့အတွက်အဆင့်တော်ဆုံးနေရာဖြစ်ပါတယ်။ကျွန်တော်အဲဒီမှာမိန့်ခွန်းပြောပါမယ်
။သမ္မတအာဒဝန်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဟာရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ကြတာဖြစ်ပါတယ်။သမရအာရဝန်ဟာမနစ်ကတူရကီနိုင်ငံမှာဖြစ်သွားခဲ့တဲ့အာနာသိမ့်ရန်ကြံစည်မှုကိစ္စကိုအကြမ်းဖက်ကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုခံနေရတာဖြစ်ပါတယ်။သမရအာရဝန်ဟာရိုဟင်ဂျာအရေးအတွက်တခြားမွတ်စလင်ခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးနေပြီးဒီကိစ္စကိုအခုလနောက်ပိုင်းမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတူရကီနိုင်ငံသားဝန်ကြီးမက်ဗလူကာဗူဆိုဂလူကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးဖို့အတွက်ဗုဒ္ဓနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းအဇာဘိုင်ဂျန်နိုင်ငံဘာခူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗုဒ္ဓနေ့ကပြောပါတယ
် Oysa burada bir insanlık dramı var. Ve bu tüm dünyanın gözünün önünde oluyor. Buradan da zaten Bangladeş'e geçeceğiz inşallah.
ဘင်္ဂလားဒေ့ရှ်နဲ့ဇာမာလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ကိစ္စကိုကမ္ဘာပြည်သူတွေရှေ့မှာစိတ်မချမ်းမြေ့စွာတွေ့မြင်နေရပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုကျွန်တော်တို့ဒီကနေသွားပါမယ်။ရခိုင်ပြည်နယ်မှာအရင်ကလည်းပြဿနာတွေဖြစ်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာအရင်ကဖြစ်ခဲ့တဲ့ပဋိပက္ခကြောင့်ရောအခုနောက်ဆုံးဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်မှာဘ င်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ကျွန်တော်တို့ရဲ့ရိုဟင်ဂျာညီအစ်ကိုတော်တွေကိုကျွန်တော်တို့တွေ့တွေ့ပါမယ်
။တူရကီကအကူအညီတွေရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နဲ့ဘူတီတောင်မြို့နယ်တွေကိုပို့ပေးမှာဖြစ်ပေမဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေရှိတဲ့အတွက်ရဟရင်နဲ့ချပေးမှာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြဿနာတွေအတွက်အမြဲတမ်းဖြေရှင်းချက်တရရှာဖွေလှုပ်ဆောင်ရမှာဖြစ်ကြောင်းလဲနိုင်ငံရေးဝန်ကြီးကာဘူဆိုဂလူကပြောပါတယ
်။ Arakan problemine kalıcı bir çözüm bulmamız lazım.daha geçmişte de buna benzer zulümler oldu olaylar
oldu. Kabine တွင်းကပြဿနာတွေအတွက်အမြဲတမ်းဖြေရှင်းချက်တရလှုပ်ဆောင်ဖို့လိုအပ်နေပါတယ်။အရင်ကလည်းပြဿနာတွေဖြစ်ခဲ့ဘူးတာကြောင့်လူအများပြားသေဆုံးခဲ့ရပြီးအိုးအိမ်ဆုံးခွာထွက်ပြေးရသူတွေလည်းအများများရှိခဲ့ပါတယ်။စိတ်တူစရာတခုကသူတို့နေထိုင်ရတဲ့အခြေအနေပါ။လွန်ခဲ့တဲ့နှစ်ရမဒန်ကာလတုန်းကကျွန်တော်တို့ရခိုင်ပြည်နယ်ကိုသွားခဲ့ပါတယ်။အဲဒီမှာသူတို့နေရတဲ့အခြေအနေဟာလဟာပြည်နယ်ကရွှွန့်တွေထဲမှာတဲထိုးနေရတဲ့အခြေအနေပါ။ဒီကနေ့ခေတ်ကာလကြီးမှာအဲ့ဒီလိုလူတွေနေထိုင်နေကြရတဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာကိစ္စမဟုတ်ပါဘူး
။တမရကရောအမီနေအာဒဝန်ဟာလည်းတားဖြစ်သူနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့အရိုညာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတူရကီအစိုးရကပေးတဲ့အကူအညီတွေဖြန့်ချိတဲ့လုပ်ငန်းတွေကိုကြီးကြပ်သွားမှာဖြစ်ကြောင်းတူရကီအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုယ်စုံဝင်းလံပြောပြခဲ့တာပါရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်လာပြီးနိုင်ငံတကာဝေဖန်မှုတွေပြင်းထန်လာနေချိန်မှာကမ္ဘာ့အင်အားကြီးအမေရိကန်နိုင်ငံရဲ့နိုင်ငံရေးမူဝါဒအပေါ်စိတ်ဝင်စားမှုတွေတိုးလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကတော့ဒီအကြမ်းဖက်မှုအပေါ်အမေရိကန်မူဝါဒကဘယ်မျှတအောင်ထိမ့်ပြီးချမှတ်နေတာဖြစ်တယ်လို့ပြောပါတယ်ကိုဝင်းမင်းကဆက်သွယ်မိမြန်ထားတာ
ပါဟုတ်ကဲ့ပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကြောင့်လူတွေသိမ်းတဲ့ချီထွက်ပြေးနေရတယ်လို့ကုလသမဂ္ဂကထုတ်ပြောလာချိန်မှာအမေရိကန်နိုင်ငံရဲ့မူဝါဒကတော့အရင်တိုင်းဗက်မြအောင်ထိနှိမ့်တင်းတင်းလှုပ်သွားမဲ့သဘောရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်း Priscilla Club ကထုတ်ပြောလိုက်ပါတယ
် US policy recognizes that
လက်ရှိဖြစ်လာတဲ့ပြည်ပခါကို ISIS လို့အကြမ်းဖက်နှိပ်ပရိယေတွေတုံးထားတဲ့အစိုးရအုပ်စုတစ်ခုကစလုပ်လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ policy မှာလက်ခံထားပါတယ်။ဒါပေမဲ့ဗက်မြအောင်လဲကြီးညာချက်တွေထုတ်ရမှာသူတို့အမြင်တွေပြောတဲ့နေရာမှာအတတ်နိုင်ဆုံးကြိုးစားပါတယ်။အဲဒီတော့ရခိုင်မှာအစိုးရလုံခြုံရေးတပ်တွေအပေါ်ရရဆက်ဆက်တိုက်ခိုက်တပ်ဖြတ်မှုတွေကိုရှုံချတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဒီတိုက်ခိုက်လာမှုတွေကိုနှိမ်နင်းရမှာတရားဥပဒေစိုးမိုးရေးအခြေခံလူ့အခွင့်အရေးနဲ့လွတ်လပ်မှုနောက်ထင်သာမြင်သာရှိမှုစံတွေလိုက်နာပြီးတော့လုံခြုံဖို့တောင်းဆိုထားပါတယ်
။အဲဒီတော့လက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုတွေမှာနိုင်ငံခြားမူဝါဒချမှတ်ရေးလှုပ်ဆောင်ရမှာဘလို့စိန်ခေါ်ချက်တွေရှိနေပါလဲလို့မေးရမှာ American သံမှုအောင် Priscilla Club ကဆက်ပြေ
It's a very difficult situation for any government.
ဘယ်ဆိုရအတွက်မဆိုအခြေအနေကတုံ့ပြန်ထင်မြင်ချက်ပေးဖို့အရန်ကိုခတ်ပါတယ်။ဘာလို့လဲဆိုတော့ဖြစ်နေတာတွေကရှုပ်ထွေးနေပါတယ်။သတင်းတွေကဟိုကနည်းနည်းထွက်လိုက်ဒီကနည်းနည်းထွက်လိုက်ဖြစ်နေတာပါ။အရန်ကိုပြောရခတ်ပါတယ်။သတင်းမတွေကလည်းနိုင်ငံတကာမှာအများကြီးပြန့်နှံ့နေတယ်လေ
။ဒါပေမဲ့အခုလိုအချိန်မှာ American လွှတ်တော်မှ John McCain ပါဝင်ဩဇာရှိတဲ့နိုင်ငံသမားတချို့ကဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ဖိအားပေးနေတဲ့အပေါ်ဘလို့မြင်ပါလဲလို့မေးရမှာတော့တန်မှုအောင် Priscilla Club က
They are not speaking of US policy.
သူတို့ကအမေရိကန်မူဝါဒတွေကိုပြောနေတာမဟုတ်ပါဘူး။သူတို့ရဲ့ထင်မြင်ချက်တွေကိုသာထုတ်ပြောနေတာပါ။အမေရိကန်ရဲ့မူဝါဒကနိုင်ငံခြားရေးဝန်ကြီးဌာနနဲ့အင်ဘီရောကချက်မှတ်တာပါ။ဒါပေမဲ့သူတို့ပြောတာလွတ်တော်အပေါ်မှာတော့တက်ရောက်နေပါတယ
်။အဲ့ဒီတော့ဒီလက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုအပေါ်အမေရိကန်နိုင်ငံရဲ့မူဝါဒကဘလို့ဖြစ်တင်ပါသလဲလို့မေးရမှာ Priscilla Club က
Well my feeling is that we have to be very moderate
ကျမခန်းစားမိတာကတော့ကျမတို့ပြောဆိုရမှာအစွန်းမရောက်ပဲတကယ်ကိုမြတ်မြတ်တတဖြစ်ဖို့လိုပါတယ်ဘာလို့လဲဆိုတော့ပြင်းပြင်းထန်ထန်လူကြားကားအောင်ပြောလိုက်မယ့်ရင်လက်ရှိတင်းမာမှုတွေကိုမီးလောင်ရလေးပင့်တာမျိုးမလိုလားအပ်တဲ့အကျိုးဆက်တွေဖြစ်လာမှာစိုးရင်ရလို့ပါ
ဒါအပြင် Priscilla Club ကဆက်ပြီးအာဆီယံအစိုးရတွေအနေနဲ့လည်းအမေရိကန်နိုင်ငံခြားရေးမူဝါဒလိုပဲဒီကိစ္စအပေါ်မှာဝေဖန်တာရှိတယ်လို့ပူးပေါင်းဆောင်ရွက်ကူညီမှုတွေလည်းရှိနေတယ်။ဘာလို့လဲဆိုတော့ဒီမြန်မာပြည်ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်မှုကအရှိတောင်အရှဒေသအတွင်းကိုပါထိခိုက်လာနိုင်လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ရတာပါ။ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပဲဖြစ်ပါတယ်။ ARSA အစွန်းရောက်အကြမ်းဖက်အုပ်စုဟာရခိုင်ပြည်နယ်ထဲမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ကြိုးပမ်းခဲ့တယ်လို့မြန်မာအမျိုးသားလူညုံရေးအကြံပေးဖို့ကပြောဆိုလိုက်ပြီးကမ္ဘာမီဒီယာတွေကရခိုင်ကိစ္စရေးသားမှုတွေဟာသတင်းမှားအများစုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြက်မိကြောင်းလည်းသူကပြောပါတယ်ဒီပြဿနာတွေကိုကြော်လွှားဖို့ဆိုရင်သတင်းမှန်တွေကိုကဘာကပိုသိလောက်အောင်လုပ်ဖို့လိုတယ်လို့သမိုင်းပညာရှင်တူကထောက်ပြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါ ရခိုင်မြောက်ပိုင်းမေယူဒေသလို့ခေါ်တဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ချက်နဲ့ ARSA အစွန်းရောက်အကြမ်းဖက်အုပ်စုကကြိုးပမ်းခဲ့တယ်လို့အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကစတေမာ6ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Current round of attack clearly indicates the intention of the extremist terrorist group to separate the territory of Rakhine
အခုတခေါက်တိုက်ခိုက်မှုကိုကြည့်ရင်အစွန်းရောက်အကြမ်းဖက်အုပ်စုကရခိုင်ဒေသကိုမြန်မာနိုင်ငံကနေခွဲထွက်ပြီးမူစလင်တီးခြားနယ်မြေတစ်ခုထူထောင်ဖို့ရွယ်ချက်ရှိရှိကြိုးပမ်းလာတယ်ဆိုတာထင်ရှားပါတယ
်နိုင်ငံကပြည်ပကစောင့်ကြည့်ရေး ICG အဖွဲ့ရဲ့စစ်တမ်းအရ ARSA အုပ်စုကို2013ခုနှစ်ကတည်းကစတင်ဖွဲ့စည်းလေ့ကျင့်ခဲ့တာဖြစ်ပြီးဒီအဖွဲ့ကိုပါကစ္စတန်မှာမွေးပြီးဆော်ဒီအာရေဗျာနိုင်ငံမှာကြီးပင်းတဲ့အာဒူလာအဘူအမာဂျူနီနီဆိုသူကဦးဆောင်ခဲ့တာပါအစောပိုင်းမှာဟာဝိုင်းဆိုတဲ့အမည်ကိုသုံးခဲ့ပြီးနောက်ပိုင်း ARSA အဖွဲ့အဖြစ်ရက်တီက2016အောက်တိုဘာလမှာမောင်နှုတ်ဒေတာတဝိုက်နေကြားသောရေစခန်းတွေကိုတိုက်ခတ်ခဲ့ကာအခုတစ်ကောက်2019အောက်တိုဘာလကုန်ပိုင်းမှာတိုက်ခတ်ခဲ့တာပါရခိုင်မြောက်ပိုင်းမြို့ဒေတာမှာအစ္စလမ်ဘာသာရေးတည်ထောင်နယ်မြေတစ်ခုထူထောင်မှုကိုဒုတိယကမ္ဘာစစ်ကာလကတည်းကကြိုးပမ်းခဲ့တဲ့သမိုင်းရှိခဲ့ကြောင်းဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်းကပြောပါတယ
်သူကသမိုင်းအစီရင်လာရတော့ဗမာပြည်မှာဒီဂျပန်ခေတ်တည်းကအဲ့ဒီနေရာမှာမူဆင်းဒေတာသူတည်ထောင်မှုကြံစည်ခဲ့ဘူးတာပဲဒီအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုမှာဒီဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲရှိသေးတယ်အဲ့တော့ဒီပါကစ္စတန်မှာသူကခွဲထွက်ဖို့ရခိုင်ဘက်ကမူဆလင်ကသူ့နိုင်ငံမူဆလင်နိုင်ငံတည်ထောင်မှုကြိုးစားတော့ပါကစ္စတန်ကလက်မခံဘူးဒါနဲ့သူအဲ့ဒီကိစ္စပြတ်သွားတာဒါမအောင်မြင်ဘူးအဲ့ဒီတုန်းကတော့ဒီရိုဟင်ဂျာတွေဘာဒီနာမည်မသုံးသေးပါဘူးသူမူဂျာဟီဒင်မူဂျာဟီဒ်တပုံထပြီးတော့နောက်ပျောက်သွားတယ်ဒါပဲ
ကမ္ဘာအခင်းချင်းမှာ IS Islamic အစွန်းရောက်တွေအရှေ့အလယ်ပိုင်းမှာအခြေကိုယူဖို့ခက်လာတာကြောင့်မြန်မာအပါဝင်အရှေ့တောင်အာရှဘက်ကိုခြေဦးလှည့်လာတယ်ဆိုတဲ့ယူဆချက်တွေလည်းရှိနေတာပါဒီဘက်မှာဒေါက်တာအောင်ခင်းရဲ့အမြင်ကတော့
ဒီမွတ်စလင်အစွန်းရောက်ဟိုဩဇာရှိဖို့ကိစ္စကတော့ဗမာပြည်ကတော့တိတ်လားလာမရှိပါဘူးသူတို့ဩဇာလွှမ်းမိုးနိုင်တဲ့နေရာချက်ဖင်မှုသူရွေးချက်ရှိပုံရပါတယ်ဒီရွေးချက်နဲ့ဒီဖိလစ်ပိန်းတို့ဘာလို့အင်ဒိုနီးရှားတို့ဘာလို့မှလုပ်တယ်ဒါပေမဲ့ဒီဥစ္စာအလားအလာသိမ့်မရှိပါဘူးသူမွတ်စလင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့မလေးရှားတို့မှတော့ဒါမျိုးလုပ်လို့မရဘူ
းရခိုင်ဒေသနဲ့ပတ်သက်လို့သတင်းမှားတွေနဲ့တကဘာလုံးမှာဝါဒဖြန့်လှုံ့ဆော်နေတာကိုတွေ့ရတဲ့အတွက်စိတ်ပြက်ဝမ်းနည်းမိကြောင်းပုံနှိပ်မီဒီယာတွေနဲ့အတန်လှွင့်မီဒီယာတွေကတဆင့်ရခိုင်အခြေအနေသတင်းမှားတွေကိုဖြန့်နေတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပါသတင်းမှားတွေဖြန့်နေတာကြောင့်လူတွေကိုထင်အောင်ထင်မှားဖြစ်စေပြီးဒီလိုလှုပ်ရက်မျိုးကိုလုံးဝလက်မခံနိုင်ဘူးလို့အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကပြောခဲ့တာပါဒီလိုညဉ့်ညက်ထုတ်နေုံနဲ့ပြဿနာဖြေရှင်းရမရောက်ဘူးလို့ဒေါက်တာအောင်ခင်ကပြောဆိုလိုက်ပါတယ
်အစိုးရပြောတယ်ရခိုင်ပင်ငယ်လီဘက်ကနေပြီးတော့သူတို့ဝါဒပြန်တိုက်ပွဲဟာထိရောက်တယ်လို့ဖြစ်နေတယ်ဘာလို့သူတို့ကအင်္ဂလိပ်လူရေးတဲ့သားတဲ့လူတွေသူတို့ဘက်ကများတယ်ရိုဟင်ဂျာဘက်ကနေပြီးတော့အခုအာလူခွင့်ရေးတို့ဘာလို့ဒီအင်္ဂလိပ်စာနေစင်းတွေကပါလိုက်ရေးနေတော့အင်္ဂလန်မှာလည်းသူတို့ဘက်ကရေးကြတယ်အဲ့တော့သူတို့ကတော့ငိုပြနိုင်တဲ့လူတွေစင်းရဲကြောင်းပြနိုင်တဲ့လူတွေဆိုတော့ဒါသူဟုတ်ပြီဖြစ်စီမဟုတ်စီဖြစ်စီဝါဒပြတိုက်ပွဲကတော့ဒီအနောက်နိုင်တဲ့နိုင်ငံမှာတော်တော်စူးစရာဝင်နေတယ်ဝါဒပြတိုက်ပွဲကိုကုလသမဂ္ဂကလည်းလက်ခံနေနောက်ဆုံးပဲအသုံးနှုံးကစပြီးတော့ဗောဗျာစာနယ်ဇင်းတွေကလည်းလက်ခံနေဒီဗမာဘက်ကတော့ဒါမျိုးမဟုတ်ဘဲနဲ့သူတို့လုတာကိုလိုက်ပြီးခြေပနိုင်တဲ့အစ်စ်မရှိတော့ဗမာဘက်ကလည်းဒါမျိုးရေးပြဖို့လိုတယ်သူတို့ရဲ့ဒီအဖြစ်မှန်ကဘယ်လိုဆိုတာကိုသူတို့လိန်နဲ့ဘယ်လိုလိန်နေဆိုတာမျိုးအတိအကျဒီအင်္ဂလိပ်လိုရေးပြဖို့လိုတယ်ကမ္ဘာစာနယ်ဇင်းကိုထိသွားအောင်လို့အဲ့တော့အဲ့လိုမျိုးအင်္ဂလိပ်လိုမရေးဘဲနဲ့ဗမာပြည်မှာနေလျှောက်ပြီးတော့ဟိုအော်နေဒီဥစားဟိုလုံးကောင်းနဲ့လာတာသလိုဖြစ်နေမှာကမ္ဘာလက်ခံမှာမဟုတ
်ရခိုင်အရေးနဲ့ပတ်သက်လို့ဒါတွေကိုအကြမ်းဖက်မှုဥပဒေအရကာကွယ်သွားမယ်ကိုယ်နိုင်ငံပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမယ်ဒါပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ့်ဆောင်ရွက်သွားမယ်လို့ဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ဂျာတာပတိနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ဟာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဘသူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ဂျန်ကြီးကကြည်ကြံပေါ်မြမာရခိုင်ရှင်လူမျိုးစုရှိခွန်နဲ့ပေါက်ဖွားလာ135မျိုး
ဘသူတွေကမကြာခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြည့်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်မြန်မာပြည်ရိုဟင်ဂျာပြည်ပခါရဲ့မေယာမသေးချာမှုဆိုတဲ့ခေါင်းစဉ်နဲ့ရူဒီယန်အဘီဟူဆန်ရေးသားထားတဲ့ဆောင်းပါးကို dw.com မှာဖတ်ရပါတယ်အပေါ်ရန်အဖြစ်ရခိုင်ချင်းတွေဟာအဖြူမဲစင်းစင်းပြတ်တတ်နေတယ်လို့ရှိနေပါတယ်။ကဘာပေါ်မှာနှိမ့်ကွမှုအခံရဆုံးလို့ကြဲကြဲပြန့်ပြန့်ယူဆခြင်းခံရတဲ့လူနည်းစုမျိုးနွယ်စုတို့ခုရဲရဲဆက်ဆက်သက်ဖြတ်ခံနေရတယ်။သူတို့ဟာဗုဒ္ဓဘာသာမြန်မာလူမျိုးအများစုနဲ့စစ်တပ်ရဲ့ဖိနှိပ်မှုကိုခံနေရတယ်လို့ဆိုပါတယ်။ဗက်မလိုက်သောအထောက်အထားအချက်လက်တွေမရှိတဲ့အတွက်ဒီအပေါ်ရန်သုံးသပ်မှုတွေဟာကဘာတဟွန်းမှာဝါဒဖြန့်ချီရတဲ့အုံချခံနေရပါတယ်။လူမှုကွန်ရက်တွေမှာရိုဟင်ဂျာတွေရဲ့ကြောက်မဲ့ဖွယ်ဒုက္ခအဖုံဖုံကိုပြသနေကြပါတယ်။အစိမ်းမမဟုတ်ပါဘူးကမ္ဘာတခြားနေရာကဖြစ်ရတူကိုရောထည့်ပြီးဝါရဖြစ်နေကြခြင်းသာဖြစ်ပါတယ်အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ကသူတို့ဘက်ကမှားတာမရှိဘူးဆိုပြီးအစ္စလမ်ဝါရီအကြမ်းဖက်သမားတွေကိုရင်ဆိုင်ဖြစ်ခြင်းမယ်လို့ဆိုထားပါတယ်ကမ္ဘာတဝန်းကနိုင်ငံရေးသမားတွေလူခွင့်ရေးအုပ်စုတွေအကျော်မော်ပုဂ္ဂိုလ်တွေကမြန်မာအစိုးရဟာအကြမ်းဖက်မှုကိုရပ်ဆိုင်ဖို့လိုရဲလို့မြတ်သောအဖြစ်စည်ရင်းစည်နာနဲ့တောင်းဆိုနေကြပါတယ်ဒါပေမဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇက်အင်ဒိုနီးရှားသမ္မတဂျိုကိုဝီချက်ချင်းညာကရမ်ဇန်ကရီဗော့ပ်နဲ့တူရကီသမ္မတရီဆက်တိုင်ပ်အဒူဝန်ဒိုလိုနိုင်ငံရေးသမားတချို့ကတော့မွတ်စလင်ညီနောင်များအေးပိုမိုဆွေညာတဲ့အတွက်လူရထက်ပုံကြီးချက်နေကြပါတယ်။တကြွလှုပ်ရှားသူတချို့ကလည်းရိုဟင်ဂျာတွေမျိုးပြုတ်အောင်သတ်ဖြတ်ခံနေရတယ်လို့တမင်ရည်ရွယ်ချက်နဲ့ဝါဒဖြန့်ပြောနေကြပါတယ်။ဒါပေမဲ့ဒီပြဿနာကိုမှန်မှန်ကန်ကန်ညင်ညင်ညံ့ညံ့ဖြေရှင်းလူသူတွေကတော့ပြဿနာရဲ့အရှုပ်ထွေးနဲ့အမြင့်တွယ်လာမှုကိုကြည့်ရပါလိမ့်မယ်။မစင်မချင်းဆုံးဖြတ်ချက်မချသင့်ပါဘူး။ဥပမာရိုဟင်ဂျာဆိုတဲ့အဆုံးနှုံးကိုရခိုင်ကမွတ်စလင်တွေသူတို့ဘက်ကတက်ကြွလှုပ်ရှားသူတွေသူတို့ရဲ့နိုင်ငံရေးသမားတွေသူတို့ကိုယ်စားလှယ်တွေကနှစ်သက်ကြပြီမဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့သာခေါ်နေတာပါဒါဟာပိုပြီးလက်တိကျပါတယ်အစ္စလမ်စံကျင်ရေးစိတ်ဓာတ်ပြင်းထန်သူတို့ကတော့သူတို့ကိုဘင်္ဂလီလို့တောင်ခေါ်နေကြပါတယ်တကယ်တော့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးစတာတွေကိုအစ်တောင်အရှဒေသမှာကိုလိုနီခေတ်ကစပြီးလူမျိုးနွယ်အပေါ်အခြေခံသတ်မှတ်ခဲ့လို့ဒီခေါ်ဝါဟာနိုင်ငံရေးပြဿနာဖြစ်နေပါတယ်အငင်းပွားဝယ်1982နိုင်ငံသားဥပဒေဟာလွတ်လပ်ရေးမတိုင်ခင်ကစီးကြတဲ့ဥပဒေကိုစက်တန်းတိုးထားတာဖြစ်ပြီးအထူးသဖြင့်အိန္ဒိယတရုတ်တို့လိုနိုင်ငံညာသားတွေဩဇာလွှတ်မှုမှုကိုဟန်တာဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတက်ကြွလှုပ်ရှားသူတွေကရိုဟင်ဂျာတွေဟာသက်သက်မမအုပ်စုတစ်ခုအနေနဲ့ရခိုင်ဒေသမှာနှစ်ပေါင်းရာနဲ့ချီပြီးနှစ်ထိုင်လာကြတာဖြစ်တယ်လို့ပုံဖော်နေကြပါတယ်ဗုဒ္ဓဘာသာရခိုင်တွေကတော့ရခိုင်ဗုဒ္ဓဘာသာမင်းနိုင်ငံမှာမွတ်စလင်တချို့ရှိခဲ့ပေမဲ့ဗုဒ္ဓဘာသာဘုရင်တွေရဲ့စာနာဆောင်ရှောက်မှုနဲ့နေခဲ့တာသာဖြစ်တယ်လို့ဆိုပါတယ်။အမှန်တကယ်တမ်းရခိုင်ပြည်ဟာကာလရှည်ကြာစွာဗုဒ္ဓသာသနာထွန်းကားခဲ့တဲ့နိုင်ငံဖြစ်ပြီးလူမျိုးကြားမွတ်စလင်လူနည်းစုတွေကိုအမျက်လက်ခံထားခဲ့တာလည်းဖြစ်ပါတယ်။ဆယ်ကိုရာစုအစကိုလိုနီခေတ်အစောပိုင်းဘင်္ဂလားကလူလှိုင်းကြီးတွေရခိုင်ဘက်ကိုအစုလိုက်အပြုံလိုက်အချင်းချင်းဝင်ရောက်လာတဲ့ဆိုတာကတော့မငြင်းနိုင်တဲ့အချက်ပါ။ရူဟင်ညာဆူရက်စကားဟာနိုင်ငံရေးအရလုပ်ထားတဲ့စကားလုံးဖြစ်ပြီးဒါကိုပဲဆုတ်ကန်ရပ်တည်နေရမယ်ဆိုရင်တော့အစင်းလာနေထိုင်လာခဲ့သူတွေအဖြစ်အသီးမခံရပြုနိုင်ရေးအတွက်အဟံတာဖြစ်စေနိုင်ပါတယ်ဒီလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူတို့နိုင်ငံသားအဖြစ်လက်မခံလို့သူတို့ဟာနိုင်ငံမဲ့အဖြစ်ပဲနေကြဖို့စီပါတော့တယ်လက်ရှိအနေအထားဟာဘက်မလိုက်ပဲပေါ်ပြဆုံးဖြတ်ဖို့မဖြစ်နိုင်တဲ့အကြက်တက်ဖြစ်နေပါတယ်ဘာမှမပြောဘဲနေပြန်ရင်လဲအတိဒုခရောက်နေရသူတွေရှိတဲ့အတွက်ဒါဟာမသင့်တော်ပါဘူးဒီအချိန်မှာအရေးကြီးဆုံးကတော့ ဝါဒဖြန့်ချီမှုနဲ့တမင်ပုံကြီးချက်ဖော်ပြတဲ့လှုပ်ရှားမှုတွေနဲ့ကင်းနိုင်သမျှကင်းအောင်ဆုမြင်ဖို့ပဲဖြစ်ပါတယ်။နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေအနေနဲ့ဒီအခြေအနေတွေကိုလုံးဝအမျက်မထုတ်သင့်ပါဘူး။ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြင်းထန်တဲ့ပဋိပက္ခအကြမ်းဖက်မှုကြီးတွေဖြစ်လာနိုင်တယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအတိုင်းဦးကျော်စံသားကပြောပြခဲ့တာပါ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက T I P tip ကထိပ်ပြ O F of ကရဲ့ T H E the I C E B E R G iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးတွေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ပြားပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းတစင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံနေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးအတွက်ဘယ်လိုအခက်အခဲတွေရှိနေပါသလဲ1982နိုင်ငံသားဥပဒေပေါ်ဘယ်လိုသဘောထားသလဲဆိုတာတွေကိုလာဝကဝန်ကြီးဟောင်းဦးခင်ကြီးကအခုဒုတိယပိုင်းမှာပြောကြားတာပါလေဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာပါ
အကြဆုံးကနမ်နိုလော်ဂျီပေါ့အမည်နဲ့ပတ်သက်လို့ကျွန်တော်တို့လက်မခံတဲ့ရွင်ဂျာဆိုတာကိုပြောနေတာဟုတ်ကဲ့ပါဆိုတော့ရွင်ဂျာကိုကျွန်တော်တို့ကဘာဖြစ်လို့လက်မခံရလဲဆိုတော့အကြောင်းတွေရှိပါတယ်နံပါတ်1ကျွန်တော်ဝင်းကြီးဘွားတာဝန်ထမ်းဆောင်စဉ်တော့ရခိုင်မှာဒီဘင်္ဂလီလူမျိုးက 1.33 million ရှိတယ်အခုတော့ဘယ်လောက်ရှိလဲကျွန်တော်မသိပါဘူး 1.33 million ရဲ့ record တွေကျွန်တော်မှာအကုန်ရှိတယ်အဲ record တွေမှာ तू ကဟို family tree ပေါ့ family tree မှာ तू အဖေအမေ तू အဖိုးအဖွားအားလုံးဒီဘင်္ဂလီလူဖြစ်တာကြည့်ဆိုတော့သူတို့ကိုယ်လည်းလက်မထိုးတယ်သူတို့ကိုယ်လည်းစာမတိုင်းလည်းလက်ဝင်နေတယ်ဒါကသူဒီဘင်္ဂလီဖြစ်တယ်နောက်မမသမိုင်းကြောင်းမှာလည်းနောက်ဆုံးကောက်ခဲ့တဲ့ဟို83ခုနှစ်လုံးဝနှစ်ပေါင်း40လောက်ကဘင်္ဂလီပဲအင်္ဂလိပ်လက်ထက်ကကောက်ခဲ့တယ်1938လောက်ကဘင်္ဂလီပဲတခါမှဒီလူမျိုးပဲရှိတယ်ဒါနံပါတ်1နံပါတ်2ကလူမျိုးတစ်မျိုးဟာဟိုသူ့ရဲ့ origin ရှိရမှာပေါ့ ကျွန်တော်ဘာမာကျွန်တော် Burmese from Burma Chinese from China Rohingya from မရှိမရှိတဲ့ဥစားကိုကျွန်တော်တို့ကဒီလိုလက်ခံ stateless law နဲ့ကျွန်တော်တို့နိုင်ငံကြီးကလာပြီးတော့ပိုက်ပေါ်ကြီးမိနေပဲတဘောဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကလက်မခံဘူးနောက်တတိယအချက်ကကမ္ဘာနိုင်ငံအနှံ့ပြားမှာ Rohingya လို့ပြောလို့အများကြီးရှိတယ်ဒါကိုကျွန်တော်နိုင်ငံကဒီ Rohingya ကိုအတိအမှတ်ပြုလို့ဆိုရင်ကမ္ဘာနိုင်ငံအနှံ့ပြားမှာရှိတဲ့ Rohingya တွေကဒါ safe zone ဆိုပြီးလာနေလိုက်ကျွန်တော်မှပြသနာတက်မယ်။နောက်စတုဒ္ဒအချက်ကကျွန်တော်ပြောပြတယ်ခဲရိုလိုချင်တဲ့နိုင်ငံသားလားလူမျိုးပြည်ရင်းကြလားနိုင်ငံသားလို့လိုချင်တဲ့ဆိုရင်အစင်ဆက်သမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစ်စ်ခါလိုက်ရင် criteria ညီလို့ရှိရင်နိုင်ငံသားဖြစ်သွားတယ်ဥပဒေရနိုင်ငံသားဒါဆိုခဲရိုအစင်ပြေပြီ
Okay
ဆိုတော့ဒါကိုတင်းခံနေတော့အဲ့တော့နိုင်ငံတော်ဘက်ကလွန်တလားအစ်စ်ခါတဲ့ဘက်ကလွန်တလားကျွန်တော်နှောင့်နေရတာအဲ့ဒါပါနောက်တစ်ခုကတို့ freedom for movement နဲ့ပတ်သက်လို့နိုင်ငံသားဖြစ်သွားတဲ့လူပေါ့တို့ကဥပဒေရနိုင်ငံသားတွေဘိုးရပါနိုင်ငံသားမဟုတ်ဘူးအဲ့လိုရ freedom of movement ရပါတယ
်
။တွားနေတဲ့ခါကြီးလည်းကျွန်တော်တို့ရှိပါတယ
်။
ဒါပေမဲ့2012ခုနှစ်နောက်ပိုင်းပြီးတဲ့ခါမှာကျွန်တော်တို့မြေပုံမှာဆင်းလို့တယ်။တွားခိုင်းပါတယ်။တွားတဲ့လူတွေရှိပါတယ်။တော်တော်များများမတွားဘူးမတွားရဘူး။ဘာဖြစ်လို့မတွားရလဲဆိုတော့အဲ့ဒီသူတို့ဘင်္ဂလီအတိုင်းဝိုင်းကမင်းတို့ကဘင်္ဂလီနာမည်နဲ့ဘာဖြစ်လို့အစ်စ်ခံလဲ။မင်းတို့ကငါတို့ရိုဟင်ဂျာပြောထားတဲ့ဘင်္ဂလီနာမည်အစ်စ်ခံလို့မင်းတို့တွားရင်အန္တရာယ်ပြုမယ်စသဖြင့်ချင်းချောက်တယ်ရှိတော့သူတို့ကိုယ်တိုင်မတွားရတာလည်းရှိပါတယ
်။
ဒါလက်ရှိမြေပုံမှာတကယ်ဖြစ်နေတယ်
โอเค
โอเค
เกษ
ตรเนาะตรุไม่ตั้วได้ล่ะสิตั้วป่ะโจ4สิทธิ์ที่เราไล่ไล่ปูล่ะสิ
สรอกไอ้คิดเนี่ยป่ะเนาะดีอ่ะโหดีดีโรฮิงญาโลပြောได้ดีหลูမျိုးดิบังกาลีโลเลยดิเบกก็ขอได้หลูမျိုးป่ะเนาะดีมุสลิมดิอ้ายไว้มาซอซอหลูမျိုးโหว่าป่ะไอ้อเลอลัดดันซาไอ้อซ้นไม่หยอดได้หลูนี่ရှိနေเลยป่ะเนาะသူတို့ကလက်ခံကျင်တဲ့ဘင်္ဂါလီဆိုပြီးတော့ဒီမြန်မာအစိုးရချမှတ်တဲ့ဒီ National Verification Process အတိုင်းသွားကျင်တဲ့လူတွေရှိတယ်
ရှိပါတယ
်အဲ့ဒီလူတွေကတော်တော်များပါသလားဥပ္ပယ
်အဲ့ဒါဒါအဲ့လူတွေကဟိုကျွန်တော်ပမာဏတော့မှန်းလို့ပြောပါတော့တိုးတော်လဲအဲ့လူတွေအားလုံးကတော့ချင်းချုံပေါ့မှာရောက်နေတာအမှန်ပဲ
ရှိတော့ရှိနေ
ရှိပါတယ်တော့ဒီလူတွေနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ကျွန်တော်တို့ဒါကိုအများကြီးဆွေးနွေးပါတယ်ဟု
တ်ကဲ့
ကျွန်တော်တို့ဆိုကျွန်တော်ထင်တယ်အချိန်မောင်းကိုမြောက်များစွာပါတော့
ဒီ
ဒီဘင်္ဂဒီဒီဒီဒီဘင်္ဂလီ community ကိုကျွန်တော်ဆင်းတယ်နိုင်ငံတကာမှာရှိတဲ့ OIC ကဥက္ကဋ္ဌအပါဝင် OIC ကကျွန်တော်ဖိတ်ပြီးကျွန်တော်ပြတယ
်
ပြောတယ်နိုင်ငံညာမှာလည်းကျွန်တော်ယူရမ်မှာကျွန်တော်တက်ပြီးဒါတွေရှင်းပြတယ
်
တန်တမာနေလည်းကျွန်တော်ဆင်းပြီးတော့ပြတယ
်
ရှင်းပြတယ်ဒီလိုခရောက်ဓာတ်တွေခရောက်ဖြည့်ရှင်းပေးစမ်းပါအဲ့ဒီမှာရှိတဲ့ mid level သဘောတာ moderate ဖြစ်တဲ့လူတွေလည်းကျွန်တော်ဆွေးနွေးတာရှိပ
ါ
ဒါပေမဲ့အများစုကလေဒီဘင်္ဂလီအများစုကဟိုနည်းနည်းလေးဟိုပညာမတတ်ဘူးများပါတယ်ခင်ဗျဆိုတော့ချင်းချောက်မှုကိုတို့လွယ်လွယ်ကူယုံတာပေါ့ယုံတော့တို့ရိုရင်းကြောင်ဘာကြောင့်ပြောနေမှမသိဘူးရွေးကြောင်ဘာကြောင့်အတင်းတောင်းနေမှမသိဘူးကျွန်တော်ပြောတာရှင်းရှင်းလေးခင်ဗျာနိုင်ငံသားဖြစ်ချင်တာလားရွေးချာနာမည်လိုချင်တာလားနိုင်ငံသားဖြစ်ချင်ဘင်္ဂလီနဲ့ရှောက်လိုက် criteria ပြည့်ရင်ဖြစ်သွားလိမ့်မယ်ဟုတ်တယ
်
ဆိုတော့ချင်းချောက်မှုတွေဖြစ်တော့ဒီ moderate ပုံမှန်လည်းမတိုးနိုင်တဲ့သဘောရှိ
ဟုတ်ကဲ့ပါ
ဒီလိုဖြစ်ပါတယ
်ဆရာဥက္ကဋ္ဌအနေနဲ့ဒီ moderate ပေါ့နော်အလေလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
ကျွန်တော်တို့ဆွဲဆောင်ပါတယ်ခင်ဗျာဆွဲဆောင်ကျွန်တော်တို့ကလည်း
ဒီ
အထိုက်လျောက်တော့ရှိတာပေါ့လေဒါအောင်လည်းအချို့လာစစ်ခံတဲ့လူတွေရှိတာပေါ့အစစ်မခံလို့တော့မဟုတ်ပါဘူးကျွန်တော်တို့ကလည်း
အခုတက်တဲ့ National Verification Process မဖြစ်သေးတဲ့ဟာသူတို့
ဒီလိုပေါ့မဖြစ်ဘူးတော့မဟုတ်ပါခင်ဗျာဟိုနှေးတာပေါ့ဖြစ်တော့ဖြစ်နေတယ
်
တဘောကဟို10ယောက်ဖြစ်တယ်17ယောက်ဖြစ်တယ်ရှိတဲ့လူ100မှာ100လုံးပြုံးနေမဖြစ်ဘူးတချို့ဆိုဒီနေ့ကျွန်တော်ရွာထဲမှာဆင်းတရားဟောတယ်တဘောပေါက်သွားတယ်ဟုတ်ပြီနောက်နေ့လာမယ်နောက်နေ့ဆိုသူတို့မလာရတော့ဟုတ်ကဲ
့
စုံစမ်းကြည့်တဲ့ခါမှာမင်းတို့သွားရဲသွားကြည့်သွားရဲငါမင်းတို့မိသားစုကိုဘာလို့မကြလို့ဘူ
း
ဒီချင်းတော့ဒါကမြေပြင်မှာအမှန်ဖြစ်နေတဲ့ကိစ္စတွေဟ
ုတ်ကဲ့အဲ့ဒီဥစ္စာတွေဟာသူတို့အတိအကျခွဲထားလို့မမြင်ဘူးလားရှင
်တိတန်ခွဲပြီးတော့ဒီ
ဒါဆိုသူတို့တွေဟာဒီအကုန်လုံးနဲ့ရောရောနှောနှောနေလိုက်လို့ရှင
်အဲ့ဒါတွေကလေဟိုကျွန်တော်တို့ပြဿနာဖြစ်လို့ကင်ထဲမှာရှိနေတဲ့လူတွေပေါ့နော
်ဟိုဟ
ိုအနေနဲ့ဟိုထားတဲ့လူတွေရှိတယ်လို့တန်မှန်ရွာတွေကလူတွေအတိတိုင်းပါပဲကျွန်တော်တို့အဲ့ထက်ကလူတွေလည်းသွားပြီးဆေးရုံပါလေတန်မှန်လွတ်လပ်တဲ့ရွာတွေရှိပါတယ
်
အဲ့လူတွေကျွန်တော်သွားပြီးဆေးရုံပါလေဆိုတော့အကြောက်တရားလွှမ်းမိုးတဲ့သဘောဖြစ်ပါတယ်
ဆိုတော့ဒီ data မှာပညာရေးကလည်းအဓိကအရေးကြီး
တယ်မှန်ပါတယ
် education ရှိတယ်ဆိုရင
်
အကောင်ကအတိအပူကျွေးလာ
မှာမှန်ပါတယ်ခင်ဗျာ
ဟိုမှာလည်းပညာရေးကျွန်မကိုယ်တိုင်သွားခဲ့တဲ့အခါမှာတွေ့ပါတယ်ပညာရေးမှာဟိုဟာလာတက်တာမရှိပါဘူးအကြောင်းနေလဲ
တော်
တော်များများအကြောင်းနေမတက်ကြပါဘူးအ
ဲ့တော့ request ရုံးတဲ့လူက spoiler တိတ်လွယ်တာပေါ့ request ရုံးမို့တိတ်လွယ်တယ်ဆိုတော့ဖြစ်ပါ
တယ်ဟုတ်ကဲ့ပါဒီ
လိုဖြစ်ပါတယ်ဆ
ိုတော့ဒါကလိုအပ်နေတဲ့အချက်
ပါမှန်ပါတယ်မှန်ပါတယ
်ဆိုတော့ဒီလိုမျိုးပေါ့နော်အခုဝေဖန်တာတွေပေါ့နော်ဟိုဒီထက်ကိုဝေဖန်ပြီးတော့ပြောနေတာလေဆိုင်ဒီအခုရခိုင်ပြည်နယ်ပြည်ထနာအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအတိုက်ခံပါတီတစ်ခုအနေနဲ့ဟိုတကယ်လို့များဒီရခိုင်အရေးကိုရှင်းရမယ်ဆိုလို့ရှင်းဥဆောင်ပြီးတော့ ဘာတွေနဲ့လုပ်မယ်လို့အကြံပေးချင်ပါလဲ
ကျွန်တော်တို့ကဟိုပါတီအနေနဲ့ပဲတွက်မယ်ဆိုရင်တော့ပါတီနိုင်ငံရေးအနေနဲ့တွက်မယ်ဆိုတော့အတိုက်ကံပါတီကတော့လူလူဆန္ဒကိုရောက်ပြီးတော့အစိုးရကိုထောက်ပြမှာပေါ့ဗျာဒါပါတီနိုင်ငံရေးနဲ့ကြည့်ပေါ့ဒါအမျိုးသားနိုင်ငံရေးနဲ့ကိုယ်နိုင်ငံနဲ့ကိုယ်ကြည့်မယ်ဆိုတော့ကျွန်တော်စဉ်းစားမိတာပေါ့ကျွန်တော်တောင်ခဲ့အတွေ့အကြုံနဲ့စဉ်းစားမိတာနံပါတ်၁ကခိုးရမှုတွေနဲ့ဒီဘက်မှာငကူရှိပြီးသားလူတွေပြပြသားသားခွဲခြားဖြစ်သွားအောင်တတိုင်းကိုစရလိမ့်မယ်တဲ့ဟိုနှစ်နိုင်ငံမဲဆက်တိုင်းဒါ52မိုင်လိုးနေသေးတယ်ခုလက်ရှိတတိုင်းပုံစံကိုကကျွန်တော်တိတ်ပြီးတော့အားရချင်တာမရှိဘူးဘာကြောင့်လဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်မက္ကဆီကိုလိုဘာလို့တွားပြီးတော့ဟိုဒေဆတ်လေတွားလေးလာဘူးတာတွေရှိတယ်ဟိုနေရာကြည့်ဒီနေရာကြည့်တွားကြည့်ခဲ့ဘူးတာရှိတာပေါ့ဥပမာမက္ကဆီကိုမှာဆိုလို့ရှိရင်ဒီ square mesh တွေကားတဲ့ဟာမြောက်ထဲကိုရှစ်ပေလောက်မြုပ်ထားလို့เนาะမိုင်၆ကီလို60လောက
်
မောင်းတဲ့ကားတွေဖြစ်ထားလို့အဲ့ဒါမျိုးတွေကျွန်တော်တို့အပြည့်ကားဖို့လိုတယ
်
နောက်ဒီနေရာမှာ footprint တွေပါတယ်ကျွန်တော်တို့ရှာလို့ရအောင်เนาะလှုပ်ထားဖို့လိုတယ်နောက်ဒီနေရာမှာဟိုလာဝါကားတို့လို့လူမျိုးတွေနောက်ပစ္စည်းစစ်တဲ့ customer လူမျိုးတွေနောက်ကျွန်တော်တို့ဒီပုတ်ကင်းဖော်ထိုးရေးနဲ့ပတ်သက်တဲ့ဟာတွေဓာတ်ပြည့်ဟိုဟာဖြစ်ဖို့လိုနိုင်ငံတကာမှာရှိတဲ့ဟာတွေတိုက်နံပါတ်၁ကတော့ခိုင်ခိုင်ခန့်ခန့်ဒါဖြစ်ဖို့လိုတယ်နောက်ဒုတိယကအဲ့ဒါဆိုရင်ခိုးဝင်တာဒီငကိုဆရာဝင်အခုတယောက်ဖြစ်ဖြစ်မှာပေါ့နောက်ဒုတိယဒီထဲမှာရှိတဲ့လူတွေကိုခုနပါပြောတော့ဟိုခွဲထုတ်ပြရမှာခွဲထုတ်ပြရမယ်ဒါကတော့အုတ်ချမှုအာဏာနဲ့ပြည်ပြဘွားကျွန်တော်ခွဲထုတ်ပြရမယ်မော်ဒရိတ်ဖြစ်တဲ့အစုံတဲ့လူတွေရှိတယ်လုံးဝမဲ့ကန်ရမဲ့ tools ကတော့ရှစ်ဆင့်နဲ့ဥပေးပါပဲ
ဒါ
တွေကိုကျွန်တော်တို့ကူပေးဖို့လိုတယ်အခုနိုင်ငံတကာလာတဲ့ဘသူပဲလာလာပြောသွားရင်မတွတ်တက်သေးဘူးပဲပြောသွားတယ်ခုနပြောတဲ့ root cause ဆိုဖြစ်တော့ရှင်းပေးနိုင်သလားကဲခင်ဗျားတို့အခုချက်ချင်းရိုရင်ဂျာနဲ့ပတ်သက်လို့ရိုရင်ဂျာလို့မခေါ်အောင်ဗျာရိုဂျာလို့မင်းတို့မပြောနဲ့ကွာဘင်္ဂလီလို့မင်းတို့လက်ခံကြည့်လိုက်ပါလို့ပြောပြလို့တယောက်မှမရှိဘူး
အခု
ဆိုအဲ့လိုတွေဝိုင်းကူဖို့လိုတယ
်ဟုတ်ကဲ့ပါအခုခင်ရ82ဥပဒေနဲ့ပြောလို့မစ္စတာကိုဖီအန်နာလာတဲ့ခါမှာသူကပြောပါတယ်ဒီ82ဥပဒေကဟိုပြန်သင့်ပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီတမရော်ကာကွယ်ဦးစည်းချုပ်ကလည်းဒီထဲမှာပေါ့နော်ပြောတဲ့အချက်တွေထဲမှာဟိုမှားတဲ့ရင်းနဲ့အချက်တွေပါလို့ပြောပါတယ်ဒါမဲ့ဒီကဒီအစိုးရအဖွဲ့ကကြတော့ဒီထဲမှာတတ်နိုင်တယ်လို့သူပြန်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီ82ဥပဒေနဲ့ပတ်သက်ပြီးတော့ဟောများပြင်ဖို့လိုတယ်လို့ပြောတဲ့လူကများပါတယ်ဆိုတော့ဟိုဒီဥပဒေပေါ့နည်းပြင်တဲ့လို့ထင်ပါလားဥက္ကဋ္ဌဥပဒေနဲ့ဘယ်လိုထင်လဲ
တို့တည်တည်ချာချာအနား82ဥပဒေကိုမသိလို့ဖြစ်နေပြီ82ဥပဒေကိုနားလည်ဖို့ဆိုရင်ဖြတ်လိုက်တဲ့48ခုနဲ့နိုင်ငံသားဖြစ်မှုဥပဒေကိုသိရမယ်48ခုနဲ့နိုင်ငံသားဖြစ်မှုရွေးချယ်ဥပဒေကိုသိရမယ်59ကွန်စတီကျူရှင်းကိုကြည့်ရမယ်အဲ့ဒါတွေမှာပေါင်းမှဒါဖြစ်လာဆိုတော့ပြည်ပြဆုံးသိဖို့လိုတာပေါ့အဲ့တော့82ဥပဒေဖြစ်ဖို့အတွက်ဘုကျော်ကျူးနေဝင်လို့လက်ထက်ကပေါ့နော်အဲ့ဒီအရင်ဥပဒေတွေမှာအားနှက်ချက်တွေရှိတော့ဒါတွေကိုဖြုတ်ပြီးတော့သူက1988ကနေ1980ဆို9နှစ်ဒီဘလောက်ထင်ပါလေအချိန်ယူပြီးတော့ဒေါက်တာမောင်မောင်ဦးစီးပြီးတော့ဥပဒေကြမ်းဆွဲခဲ့တာအဲ့တော့တိုင်းနဲ့ပြည်နယ်အားလုံးကိုသူတို့သွားတယ်လူလူသဘောထားဆန္ဒတွေအကုန်ခံရတယ်ဒါတွေကြောင့်လည်းပြောမှရမယ်သဘောထားတွေအကုန်လုံးခံရတယ်ဒီမှာပြန်ပြီးတော့ဟောဖြစ်တယ်ဒီဥပဒေအကြောင်းကိုတည်ပြတဲ့ခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတယ်ဥပဒေဖြစ်တယ်ဆိုတော့ data tip ပေါ့အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့ခါမှာလဲသူကနိုင်ငံသားကိုသူတတိချာခွဲထားတယ်ဘသူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ခင်ဗျားတို့ကျွန်တော်တို့လို့ပေါ့ချမ်းရေကြီးချမ်းပေါ်ညမာခိုင်ရှင်လူမျိုးစုရှိခွန်းတွေပေါ်ဖွားလာ135မျိုးဘသူတွေကတော့ဥပဒေရနိုင်ငံသားကိုတော်လို့ဘင်္ဂလီလို့တရုတ်လို့အိန္ဒိယနယ်ပါးလို့ဒီမှာကြာချင်ကြာမြင့် criteria နဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပဒေရနိုင်ငံသားဒီဥပဒေရနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြလို့ရှိရင်တော့တတ်ကြံရိချာတော့နိုင်ငံသားဖြစ်စေဒီလိုတတ်မှတ်ခဲ့တာဖြစ်တယ်ဆိုတော့ဥပဒေရအင်မတန်ကောင်းတယ်เนาะခိနေစင်းနဲ့အညီဆွဲခဲ့တာလည်းဖြစ်တယ်ဟိုတော့ရှိခဲ့တဲ့ခင်မစားတဲ့ convention တွေဒါတော့ကျွန်တော်အသေးစိတ်ပြန်သိကြည့်သွားမယ
်
ညီအောင်လုပ်ခဲ့တာလည်းရှိတယ
်
အဲ့တော့လွယ်လွယ်ကူကူ तू ခဏလေးလာကြည့်ပြီးတော့ Mr. Ophican ကခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်နောက်ကူကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးတင်တယ် why ဆွေးနွေးတယ်အဲ့တော့အဲ့တော့ဒီဥပဒေကပြင်ဖို့မလိုဘဲနဲ့ဟိုမှတ်တမ်းပြသထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပူပါတယ်
အဲ့တည်းမှာတခြားအရေတော့မဟုတ်ဘူးနော်တခုသူက generation 3ခုလောက်ထိကိုဆွေစဉ်မျိုးဆက်လိုက်နေဆိုတော့အဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်နာဖို့လွယ်ပါမလား
အခုတော့ဒါနဲ့ပတ်သက်လို့ဟိုလိုက်နာလို့ဖြစ်သွားလူတွေအများကြီးပါဒါဟိုနိုင်ငံရဲ့အနေထားကိုကြည့်ကြည့်လောက်တာပေါ့လေတော့ဟိုကဲဟိုအမေရိကန်မှာဆိုတပြုတ်ဖြစ်ပြီဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာဟိုမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိတယ်လို့လေ့လာတော့မြေပေါ်မူတည်စဉ်းစားတာပေါ့သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင့်သွေးမဆဲနိုင်ငံသားပြေးလို့မရဘူးဒါကြောင့်တတိယ ချက် generation သွေးကိုယူလာဖြစ်ပါတယ်လွှဲပါတယ်ခင်ဗျာ
တော်ခင်မျိုးသက်ဆွေးနွေးတင်ဆက်တဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါခင်ဗျာ။ဒီခုတော့သူယုံကြည်အားအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဇာတိကြီးရွာမှာကြံတိုင်းအောင်လူမှုရေးအဖွဲ့တည်ထောင်ပြီးကြီးရွာလူငယ်တွေရဲ့ပညာရေးဖွံ့ဖြိုးမှုလုပ်ငန်းတွေကိုဦးဆောင်လုပ်နေတဲ့ဒေါက်တာအောင်စောမိုးရဲ့ယုံကြည်အားတွေကိုနားဆင်ရပါမယ်။မမိုးပြူစီစဉ်တင်ဆက်ထားတာပါ။
ပါကျွန်တော်အောင်ဆုံးမူပါဒီအစည်းအဝေးမှာကျွန်တော်နားထောင်နေတဲ့ပြည်သက်ကြီးကိုမျှဝေချင်တာကတော့ကျွန်တော်တို့ရဲ့ယုံကြည်မှုနဲ့ကျွန်တော်နိုင်ငံကိုဘယ်လိုမျိုးတည်ဆောက်ကြမလဲဆိုတော့ကျွန်တော် 1983 မှာမွေးရယ်ကျွန်တော်ပထမဆုံးသူငယ်ရန်ကျောင်းတက်တဲ့နှစ်မှာပဲ 1988 မှာပဲကျောင်းသားရေးခင်းနဲ့ကျွန်တော်ကျောင်းတက်ခွင့်မရခဲ့ဘူးပေါ့နော်ဆိုတော့အဲ့ကျေးအစားပြီးကျွန်တော်ပညာရေးနဲ့ပတ်သက်ပြီးပို့ပြီးတော့စိတ်ဝင်ပို့ပြီးစိတ်ဝင်စားခဲ့တယ်ကျောင်းသားရေးနဲ့ပတ်သက်ပြီးပို့ပြီးစိတ်ဝင်စားခဲ့တယ်ဆိုတော့ကျွန်တော်နိုင်ငံကအခုအားလုံးပြည့်အတိုင်းပဲပြန်ပြီးတော့တီထောင်ကစားပြန်ပြီးတော့ဟိုလဲနေတဲ့ຢာရပြတ်တူတောင်သားချင်းမှာကျွန်တော်ယုံကြည်တာကတော့နိုင်ငံမှာရှိတဲ့လူငယ်တွေရဲ့အင်အားနဲ့ကျွန်တော်ရဲ့ရွာတွေမှာပြန်ပြီးတော့ကိုတူကိုထပြန်ပို့ထလိုက်တဲ့အပိုင်းအနေပြီးတော့ပြန်ပြီးတော့ပြန်ပြီးဆက်ချဖို့ပြန်ပြီးတော့ပြန်ပါဝင်ကြဖို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်တနိုင်နဲ့အင်အားနဲ့ကျွန်တော်ရွာမှာဆင်းရဲတဲ့ကလေးတောင်းနေနိုင်ဖို့ဆင်းရဲကလေးတွေစားတတ်ဖို့တော့လူငယ်တွေတိပညာအခွင့်အရေးတွေရဖို့ကျွန်တော်တန်းတန်းလေးလုပ်ပေးပါတယ်ကျွန်တော်ကိုယ်နဲ့ community school အကြောင်းဒီရဲရွာအကြောင်းအသေးလေးဖွင့်ထားပါတယ်ဆိုတော့သူတို့မှာသူတို့ရဲ့ဘဝကြီးမှန်ချက်တွေရှိတယ်သူတို့ဖြစ်ချင်တဲ့သူတို့အိမ်မထားတဲ့နေရာရှိဒီနေရာတွေဟာတူတောက်တဲ့အိမ်မက်ထက်အများစုပေါင်းပြီးလုပ်နိုင်တဲ့အိမ်မက်တွေဖြစ်ရင်ကျွန်တော်တို့ပူကောင်းပါတယ်ကျွန်တော်လူငယ်တွေအနေနဲ့ဟိုကျွန်တော်ပို့ပြီးတော့ပြည်နိုင်ငံတွေမှာရှိတဲ့လူငယ်တွေနဲ့ဆိုင်ပို့ပြီးတော့ဖော်ပို့အဖို့ပို့ပြီးလေ့လာဖို့ဆက်စပ်ပြန်လေ့လာဖို့လိုပါတယ်ကျွန်တော်နိုင်ငံထဲမှာရောကျွန်တော်နိုင်ငံရဲ့ပတ်ဝန်းကျင်ပြပအောင်အများနဲ့လေ့လာနေဖို့လိုတယ်သူတို့ကတရားတွေပါလုပ်နေတယ်ရှိဖို့လိုတယ်ပြီးရင်ကိုယ်တွေအတွက်ရတဲ့ opportunity အခွင့်အရေးကိုကိုယ်ကြီးစုတ်ကန်ပြီးတော့ဒီအခွင့်အရေးနေတဲ့အတူကိုကဖွံ့ဖြိုးတိုးတက်အောင်ကိုရဲ့ရွာလည်းဖွံ့ဖြိုးတိုးတက်အောင်ဘာမှလုပ်မယ်ဆိုရင်ကျွန်တော်ညှော်လင်းတဲ့ဒီဖွံ့ဖြိုးတဲ့နိုင်ငံအတွက်အခြေအသိပ်မိုးရတော့ပါဘူးအနည်းဆုံးချုပ်ပြောရင်တော့ကျွန်တော်အနေနဲ့ကျွန်တော်နိုင်ငံမှာရှိတဲ့လူငယ်တွေရောဒီလူငယ်တွေကိုပြည့်စုံပြောထောင်ပေးနေတဲ့လူကြီးတွေရောအကောင်လုံးဟာကိုရရကိုတိကဖွံ့ဖြိုးဖို့အတွက်တခုခုဆက်စပ်တမန်လုပ်ပေးမယ်ဆိုရင်ကျွန်တော်နိုင်ငံအခြားနိုင်ငံဖွံ့ဖြိုးတဲ့တိုးတက်တဲ့ခေတ်ကြီးနိုင်ငံဖြစ်လာမှာလို့ယုံကြည်ပါတယ်ကျွန်တော်လူငယ်တွေကလေးတွေကိုပညာရေးမှာပြုံနိုင်ဖို့ပညာရေးမှာပြောင်းဝေးဖို့ပညာရေးစနစ်ကြီးဟိုကောင်းမှုအတွက်ကျွန်တော်ပူပေါင်းပြီးလှုပ်ဆောင်ရဖို့ကျွန်တော်နေနဲ့တိုက်တွန်းပါတယ
်ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ VOA American Thang ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာဗင်နီဇွဲလားနိုင်ငံသားအများအပြားကလက်မခံဘူးဆိုတာကိုအလွန်သိတာထင်ရှားစွာပြတ်တာထားတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလွှတ်တော်ဟာဒီမိုကရေစီနိလန္ဒကြရွေးချယ်တင်မြှောက်ထားတဲ့အမျိုးသားလွှတ်တော်ထံကနေဥပဒေပြု၍အာဏာကိုမတရားသိမ်းယူထားတဲ့မာဒူရိုအစိုးရကဖွဲ့စည်းထားတဲ့တရားမဝင်နိုင်ငံရေးအဖွဲ့တစ်ခုသာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလွှတ်တော်ဖွဲ့စည်းရတာဟာရွေးချယ်တင်မြှောက်ကိုစားပြုမှုစနစ်ကိုပြောင်ပြောင်တင်းတင်းတွေးဖီလိုက်တဲ့မာဒူရိုအစိုးရရဲ့နောက်ဆုံးကြိုးပမ်းချက်တစ်ရပ်ဖြစ်ပါတယ်။ အခြေခံဥပဒေရေးဆွဲရေးလွှတ်တော်ဟာအနာယပါတီအပေါ်ထောက်ခံသူတွေကနေထုံထုတ်ရွေးချယ်ပြီးဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပေါင်းကျော်ကာအနာရှင်ပီပီမာဒူရိုအစိုးရရဲ့လှုပ်ဆောင်ချက်လည်းဖြစ်ပါတယ်ဗင်နီဇွဲလားပြည်သူလူထုနဲ့နိုင်ငံတကာရဲ့သတိပေးမှုတွေများပြားလာတာကိုလှစ်လူရှုပြီးဒီမိုကရေစီနိလန်တကျရွေးချယ်တင်မြှောက်ထားတဲ့အမျိုးသားလွှတ်တော်ရဲ့အာဏာကိုအခြေခံဥပဒေရေးဆွဲရေးလွှတ်တော်ကအာဏာရှင်နိလန်နဲ့လူယူလိုက်တာပါဒီလောက်ရကဗင်နီဇွဲလားအစိုးရဟာပြည်သူလူထုရဲ့ဆန္ဒကိုအလေးမထားကြောင်းပြတ်တာနေတာပဲဖြစ်တယ်လို့အမေရိကန်အစိုးရထိတ်တန့်အရာရှိကြီးတဦးကမကြသေးခင်ကပြောကြားခဲ့ပါတယ်။တုံ့ပြန်ဆောင်ရွက်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစရုပ်ထအကြိမ်မြောက်အရေးယူပိတ်ဆို့မှုပြုလုပ်တဲ့အမိန့်ကိုဩဂုတ်လ25ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအမိန့်အရအမေရိကန်နိုင်ငံသားတွေအနေနဲ့ငွေချေးကားတာဗင်နီဇွဲလားအစိုးရနဲ့နိုင်ငံပိုင်ရေနံကုမ္ပဏီနဲ့ဆက်သွယ်ဆောင်ရွက်တာတွေမလုပ်ဖို့တမ်းမြစ်ထားပါတယ်ဒါဟာဆိုရင်ဗင်နီဇွဲလားအစိုးရအာနာဒက်ရှီအောင်ဗန်ဒငွေရရှိနေတဲ့လမ်းကြောင်းကိုအဆက်အသွယ်ဖြတ်တောက်လိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ဗင်နီဇွဲလားနိုင်ငံသားတွေစင်ရွင်းနဲ့စီပြီးတော့အဂရိလိုက်စားမှုတွေကိုအမေရိကန်ရဲ့ငွေကြေးလေပတ်မှုစနစ်ပါဝင်ပတ်သက်ခြင်းမရှိအောင်ဟန်တားလိုက်တာလည်းဖြစ်ပါတယ်မာဒူရိုအစိုးရနဲ့တချို့သောအဂရိလိုက်စားခြားစားသူတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ငွေကြေးလေပတ်မှုစနစ်ကိုအတုံးချပြီးအရင်မြစ်တွေကိုလိုအပ်နေတဲ့ပြည်သူတွေထံမရောက်ဖဲသူတို့အိတ်ကတ်ထဲရောက်အောင်လှုပ်ဆောင်တာမျိုးကိုခွင့်မပြုပါဘူးမာဒူရိုအစိုးရအနေနဲ့ကျွန်တို့ရဲ့ငွေကြေးလေပတ်မှုစနစ်ကိုရန်ရာတစ်ခုအဖြစ်အသုံးပြုပြီးဗင်နီဇွဲလားပြည်သူတွေကိုဖိနှိပ်တာအခြေခံဥပဒေပါအခွင့်အရေးတွေကိုချိုးဖောက်ခွင့်ရသွားတာမျိုးမဖြစ်စေရဘူးလို့အမေရိကန်အစိုးရရဲ့ထိတ်တန့်အရာရှိကြီးကပြောကြားလိုက်ပါတယ်သမ္မတထရန့်ရဲ့စကားတိုင်းပြောရရင်ဗင်နီဇွဲလားနိုင်ငံတစားစီပြိုလဲပျက်စီးနေတာကိုအမေရိကန်ပြည်ထောင်စုကလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soul ရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ဂျာတာပရိနေညက်နေပဲ6နိုင်ခွဲနဲ့9နိုင်အထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းလူမီတာ7925ရုမှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ။အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလန်ကပြောပြပေးပါအောင်ဗျာ
။တမိုင်းမှာအပြင်းထန်ဆုံးအတ္တလန်တိတ်မုန်တိုင်းကြီးဖြစ်တဲ့ဟာရီကိန်းအာမာတိုက်ခတ်ခြင်းခံရပြီးတဲ့နောက်ကာရီဘီယံပင်လယ်ထဲကဘာဘူဒါကျွန်းဟာလုံးဝအဆက်အသွယ်ပြတ်တောက်နေပါတယ်။လျှက်စစ်တပ်အားပြတ်တောက်ပြီးပြင်ပကဘာနဲ့ဆက်သွယ်စရာနည်းလမ်းတွေအားလုံးကင်းမဲ့သွားခဲ့တာဖြစ်ပါတယ်။ဒီဟာရီကိန်းအာမာဟာမကြခင်မှာပေါ်တိုရီကိုကျွန်းကိုဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကပြောကြားလိုက်ပါတယ်။အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တသိန်း 25,000 လောက်အထိထွက်ပြေးတိမ်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ကပြည်သူ့ခိုင်နဲ့ပတ်သက်လို့တူရကီသမ္မတရီဆက်တိုင်ယက်အာဒဝမ်နဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အထင်ကရနိုင်ငံရေးသမားကြီးတွေဖြစ်ကြတဲ့အထက်လွှတ်တော်အမဂျွန်မက်ကိန်းနဲ့အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝါ့ရိုက်စ်တို့ကသူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံအသီးသီးစာရေးသားပေးပို့ခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့လူ့အခွင့်အရေးအတွက်တာဝန်ရှိမှုတွေကိုအတိအကျလှုပ်ဆောင်နေကြောင်းပြသဖို့သူတို့ကရိုဟင်ဂျာတွေအပါအဝင်အားနည်းတဲ့လူမှုအတိုင်းအဝိုင်းတွေကိုအကာအကွယ်ပေးဖို့အတွက်ရေးသားပေးပို့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သမရဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်ဟာမနေ့ကသုဝနာကွင်းအတွင်းမှာအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပြီးဒေါအောင်ဆန်းစုကြည်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။
ကျေးဇူးပါခင်ဗျာ။တင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ထိလိုင်းနူမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.